ဒီမြစ်ချောင်းနေမှာဒီ charity ဆောက်တဲ့အခါမှာမြစ်ချောင်းနေရဲ့အောက်ပိုင်းပေါ့နော်အောက်ပိုင်းဒေသတွေမှာတွေ့ရမယ်ဒီဆိုးပစ်ကလေးတွေဘာတွေများရှိပါလဲ
အတူဆိုးပစ်တွေအရမ်းနေဦးတယ်တနေ့တနေ့မြစ်တွေချောင်းနေကဘရော့ဆိုရေရေကြီးရေလမ်းမှုမှုတွေဖြစ်တယ်အဲ့ဒီရေကြီးရေလမ်းမှုမှုတွေအကျိုးဆက်ကကောင်းတဲ့အကျိုးဆက်ရှိတယ်နှုံးမြေတွေပို့ချရတာပေါ့နော်သူကပုံမှန်ဒီနှစ်ဒီရာသီကြလို့ရှိရင်ကျွန်တော်တို့မိုးရဲဆိုရေတွေကြီးမယ်အဲ့လိုရာသီကိုမှီပြီးဖြစ်လာတဲ့ flat pattern ဒီဆယ်တိဆောက်လိုက်တဲ့ခါကျပြတ်သွားတယ်ဘာကြောင့်ပြတ်သွားလဲဆိုတော့ဆယ်ကရေလွတ်ချင်တဲ့ခါကျရင်လွတ်မယ်ရေမလွတ်ချင်တဲ့ခါကျရင်မလွတ်ဘူးဒီရာသီကြတဲ့ခါကျတော့ကျွန်တော်ရေအများကြီးသုံးဆိုအဲ့ဒီလိုသုံးဖို့အတွက်ကိုမိုးရင်းဘက်တို့ဘာလို့မှရွာတဲ့မိုးရေကြီးတွေကိုကျွန်တော်ကဘာလုပ်ထားမလဲကျွန်တော်တူလောင်နားမယ်တူလောင်နားရတဲ့အတွက်ကြောင့်မလို့ငကောရေလွှမ်းတဲ့နေရာလေးတွေကရေသိမ့်မလွှမ်းတော့ဘူးအဲ့ဒီငကောကဒီမြေချောင်းတွေကတည်ဆောင်လာတဲ့ဒီမြေဩဇာတွေပေါ့နှုံးတင်မြေနှုတွေပေါ့အဲ့ဒါတွေကအထူးသဖြင့်မရတော့ဘူးဆိုလို့ရှိရင်ဒီမြို့ဝကျွန်းပေါ်လူနေရာမျိုးတွေမှာဒါမှမဟုတ်လို့ရှိရင်မြစ်တီထဲမှာပေါ်တဲ့ဒီကျိုးမျိုးတွေဆိုတော့ထိခိုက်နိုင်တယ်။အဲဒါတော့သွားထိခိုက်နိုင်အဲ့မှာစိုက်ပြိုးတဲ့စိုက်ပြိုးထွက်ပုံမျိုးသွားထိခိုက်နိုင်။အဲ့တော့အထူးသဖြင့်ကျွန်တော်တို့ဒီအိန္ဒိယမှာရှိတဲ့ကင်းကာမြစ်တို့ပေါ့နော်။ကင်းကာမြစ်တို့ဒီအခြေပါနိုင်မြစ်တို့မြန်မာပြည်အတွက်အေရဝတီမြို့ဝကျွန်းပေါ်ကြီးဆိုတော့တကယ်တော့ကျွန်တော်ရဲ့စပကြီးကြီးလေ။သူအဲ့လိုဟာမျိုးတွေကိုသူအတိုင်းတာတစ်ခုတည်းသွားထိခိုက်နိုင်တယ်။နောက်တစ်ခုကဒီရေရဲ့ flow ပေါ့နေရဘက်ကိုပြောင်းလဲသွားတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဆယ်ထဲမှာကျွန်တော်ရေကိုစူးစမ်းအောင်မှာကျွန်တော်သုံးနာရီတစ်နှစ်လုံးသုံးနာရီရေတွေဒီမိုးထဲမှာပြန်ပြီးတော့ဆယ်ကိုခဏအောင်အဲ့တော့ရေစီးကပြောင်းလဲသွားစီတယ်။ဒီခါလေးရလို့ရှင်ဘာဖြစ်လဲဆိုတော့မိုးရွာတဲ့အချိန်မှာရေကအလုံးလောက်မရဘူး။လူမှုကိုပေးတဲ့အခါတော့မှပဲရေမလုံလောက်မှုတွေဖြစ်တဲ့အတွက်ကြောင့်မလို့အဲ့လိုအနေထားမျိုးတွေမှာချောင်းထဲကိုရေလွတ်ဖို့ဆိုတာဟာမဖြစ်နိုင်တော့ဘူး။ဒီလိုဒီ reduction လုပ်တဲ့အတွက်ကြောင့်မလို့မြဝဘက်မှာရှိတဲ့ GS စနစ်တွေတွားပြီးတော့ပျက်စီးစေနိုင်တယ်။နောက်တစ်ခု natural water table ပေါ့ natural water table ကလည်းနေဆင်းသွားနိုင်တယ်။ဘာဖြစ်လို့လဲဆိုတော့သူကငကွက်ရေရှိမဲ့နေရာမှာရေတွေမရှိတော့အဲ့တော့ရေပိလေးတူးမယ်ဆိုလို့ရှိရင်လည်းကျွန်တော်နဲ့နဲ့တူးရမယ်စသဖြင့်ပေါ့နော်။နောက်ပြီးတော့အဲ့ဒီကတူးတဲ့ရေကလည်းအောက်ဘက်မှာအလုံးလောက်ရကြင်မှာရမယ
်။ရေမှာရောဒီအရေသွေးပြောင်းလာတဲ့အနေထားလေးနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါဗျအဲ့ဒါရေမှန်လည်းရေသွေးပြောင်းလဲသွားနိုင်တယ်ဆယ်ကရေလွတ်တဲ့ခါကြလို့ရှိရင်ဆယ်အောက်ပိုင်းကရေလွတ်တာဖြစ်တယ်ဖြစ်တဲ့အတွက်ကြောင့်မလို့ဆယ်အောက်ပိုင်းနဲ့အထက်ပိုင်းဆိုလို့ရှိရင်ဆယ်အောက်ပိုင်းမှာရှိရေက temperature မတူဘူးပေါ့နော်ရေရဲ့အပူချိန်တဘာဝတွေမတူနိုင်ဘူးနောက်တစ်ခါဆယ်ကရေလွတ်တဲ့အချိန်မှာလည်းတချို့ဓာတ်ငွေတွေကိုဖြစ်ပေါ်စေတဲ့ရေထဲမှာအထူးဖြင့်ကျွန်တော်မှတ်မိသလောက် nitrogen ဓာတ်ငွေတွေပါလို့ဖြစ်ပေါ်စေနိုင်တယ်ပေါ့နော်ရေရဲ့တဘာဝတွေအဲ့ဒီမှာပြောင်းလဲသွားနိုင်တယ်ဓာတ်ငွေပေါင်းမှုတွေပြောင်းလဲသွားနိုင်တယ်ဒီရေထဲမှာရှိတဲ့ဓာတ်တဘာဝတွေပါသွားထိခိုက်နိုင်တယ်ထိခိုက်နိုင်ရုံနဲ့မကသေးပြည့်နဲ့သူကရေကအဲ့လိုအချိန်နဲ့လွတ်လိုက်တဲ့အခါကျတော့ရေစီးဆင်းမှုတွေမတူတော့အဲ့ရေရဲ့တဘာဝထိခိုက်နိုင်တဲ့အနေထားတာဖြစ်လာနိုင်နောက်အရေးကြီးတဲ့ဟာတစ်ခုကပါလဲဆိုတော့ဒီလွတ်လိုက်တဲ့ရေကဒီထဲမှာပါတဲ့အနေတွေကအရင်တော့မများတော့နှုံးနေရမများတဲ့အခါကျတော့သူကဘေးတိုက်တိုက်စားမှုကိုပြီးဖြစ်ပြီးတော့ bank erosion ပေါ့နော်ကန်းနေပြိုတဲ့ကိစ္စမျိုးဖြစ်နေတယ်။အဲပြီးတော့ကျွန်တော်ပထမပြောသွားတဲ့ရေနောက်ကြည့်မှုတွေဖြစ်နိုင်တယ်။အဲတော့ဒီလိုဟာမျိုးကတကယ်လို့ဆယ်ကတစ်ခုတည်းမဟုတ်ဘူးထပ်ဆင့်ဆယ်တွေတည်ရမယ်ဆိုလို့ရှိရင်သူ့အကျိုးဆက်ကလည်းပို့ပြီးတော့ကြီးမားနိုင်တယ
်။ရေရဲ့အရေးအသွေးလည်းပြောင်းတယ်။နောက်ပြီးတော့ရေစီးတဲ့ရေစီးကြောင်းဒီမြစ်ချောင်းပေါ်မှာရေရဲ့တွာလာမှုပေါ့နော်အနေထားတွေပါအကုန်ပြောင်းတယ်။
ပြောင်းဟုတ်ကဲ့
အဲ့ကမှာတခြားရိုက်ခတ်မှုဘာတွေပေါ်လာနိုင်မှာဒီ
ဆိုအရေးသေးပြောင်းနေဆိုတဲ့အခါကျတော့ခုနကပြောသလိုပေါ့နော်အရေးသေးပြောင်းနေအခါကျတော့ temperature ပြောင်းနေဆိုလို့ရှိရင်တချို့ငါးတွေက temperature ပြောင်းလို့ရှိရင်အသက်မရှင်နိုင်ဘူးရုပ်ခဗီရပစ္စည်းပဲဖြစ်ဖြစ်ဇီဝဗီရပစ္စည်းပဲဖြစ်ဖြစ်ဒီအပူချိန်ပြောင်းနေမှုကြောင့်သူတို့ပျက်စီးဆုံးရှုံးရတာရှိတယ်နောက်တစ်ခါသူတို့ဂေယာစနစ်ကိုထိခိုက်တာရှိတယ်ဆိုကြပါစို့ဥပမာဆယ်ထက်ပိုင်းမှာရေတွေကအတားအကြီးနဲ့ဆယ်ကျိုးမှဆိုလို့ရေလွတ်ချလိုက်တယ်ပုံမှန်အနေထားနဲ့မလွတ်တော့အများကြီးလွတ်ချတာမြန်မာပြည်မှာလာခဏခဏဖြစ်ပါတယ်ဆေးလွတ်မယ်ဆိုတာမပြောလို့အောက်ခြေကလူတွေဒုက္ခရောက်တာရှိတယ်အိမ်ဒီပါတွေအထိရေကြီးလာတာရေတက်လာတာအိမ်ဒီပါတိုက်စားသွားတာအိမ်ဒီပါမျောပါသွားတဲ့ကိစ္စတွေရှိတယ်ဆိုတော့သူတို့ကမညွန်မှန်းတဲ့အနေထားမျိုးကိုထိနေအဲ့လိုပဲရေနေတရဝါတွေကလည်းဒီသူတို့ကပုံမှန် current မှာသူတို့ကနေတာမဟုတ်တော့ဘူးတရဝါတွေကသူ့အတူနေနေတယ်ပုံမှန်အပူချိန်မှာနေနေတယ်အဲ့လိုမဟုတ်တော့ဘူးအပူချိန်လည်းတက်လိုက်ကြလိုက်ရေစင်းနှုံးတွေကလည်းတက်လိုက်ကြလိုက်ဒီကြားထဲမှာပါဝင်တာတွေကလည်းမတူ အဲ့တော့နောက်တစ်ခါဓာတ်ဝင်တွေပါဝင်လာအဲ့ဒီဟာတွေရဲ့အကျိုးဆက်တွေဒါတွေကကျွန်တော်တို့သူတေသနာပြုမှာပဲပို့သိကြမှာပေါ့နော်ဥပမာဆိုမြန်မာနိုင်ငံနဲ့ပြောဆိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့သူတေသနာပြုရမယ်သူတခြားနိုင်ငံမှာဖြစ်တယ်တို့နိုင်ငံမှာဖြစ်နိုင်လားဆိုတာကိုကြည့်ရမယ်ဖြစ်မှလည်းဖြစ်မယ်ဖြစ်ချင်လည်းဖြစ်မယ်ဥပမာဓာတ်ဝင်တွေတိုးလာတယ်နောက်တစ်ခါရေဓူတွေမှာ quality ပေါ့ water quality ကျဆင်းသွားတယ်ဆိုလို့ရှိရင်ကျွန်တော်တို့ကရေကိုနှုတ်လို့မတောက်သုံးနိုင်တော့ပဲနဲ့လာကျိုးချက်တောက်သုံးရမှာလို့ပြန်ပြီးတော့စစ်သုံးရမှာလို့ဆိုရအဲ့ဒါသူ့ရဲ့ဘေးတော်စုကြူကြီးဖြစ်လာတာ
အခုကပေါ့နော်ဆယ်ရဲ့အောက်ပိုင်းမှာတွေ့ရတဲ့ကောင်းကျိုးဆုပ်ဖြစ်တယ်ပေါ့နော
်အောက်ပိုင်းမှာကျွန်တော်တခုထပ်ပြီးတော့အဓိကကြားရတာတခုပြောလိုက်ခြင်းတယ်အဲ့ဒီအောက်ပိုင်းမှာခုနကကျွန်တော်နုံးနေကြတာလာနေသွားတယ်ဆိုတဲ့အကြောင်းပေါ့နော်ဘာလို့ဆိုတော့နှုတ်ဘုတ်တိုင်းရေစစ်မှုမရှိတော့အဲ့တော့ဘာဆုံးရှုံးလဲဆိုတော့အဲ့ဒီမြေဝါမှာသွားထိခိုက်တယ်မြေဝါကြီးရဲ့ဇေယျစနစ်ထိခိုက်တယ်လို့ကျွန်တော်တို့ဘူမိဗေဒမှာသင်ခဲ့ရတာရှိတယ်ဟိုဒီကျွန်တော် ARB မြို့အကျုံကိုရတဖြည်းတဖြည်းအောက်ဘက်ကိုတိဆောက်လာချေပယ်ဆိုတဲ့ပုဂ္ဂိုလ်ကအထူးရမြန်မာပြည်ရဲ့ ARB မြို့ကကျွန်တော်မြို့အကျုံပေါ်တိဆောက်မှုကနှစ်တရာမှာ 3.8 လား 4.8 ကီလိုမီတာလားမသိရှိတယ်ဆိုလိုတာကနှစ်တရာကြာသွားရင်ကျွန်တော်တို့မြန်မာပြည်ကမြေကြီးအမြတ်ဘလောက်ထွက်လဲဆို ARB မြို့အကျုံမှာ 4 ကီလိုမီတာလောက်အမြတ်ထွက်တယ်နော်အဲ့ဒီနေရာကျွန်တော်ဘယ်သူနဲ့မှပြဿနာတက်ဆရာမရှိဘူးဘာလို့လဲဆိုတော့ကျွန်တော်ရေဘက်မှာဖြစ်တဲ့အတွက်ကျွန်တော်မြေကျဲလာတယ်ကျွန်တော်ဗမာပြည်မြေ area တိုးကြီးတိုးဘယ်ဘက်တိုးမလဲဆိုတော့မြို့ဝကျွန်းမှာတော့တိုးမှာဖြစ်တယ်အဲ့တော့မြို့ဝကျွန်းမှာတည်ဆောက်မှုသည်ကျွန်တော်တို့မြန်မာနိုင်ငံအတွက်ကတကယ်အရေးကြီးကိုရေမော်နော်ကျွန်တော်တို့ရဲ့တားစီမြေဆက်အတွက်ကြည့်မယ်ဆိုလို့ရှိရင်ဒီ area မြို့ဝတို့ကျွန်းမှာတည်ဆောက်မှုကအရေးကြီးတယ်တကယ်လို့အဲ့ဒီနိုးမြေကသူကြတဲ့တော့မကြတော့ဘူးဆိုလို့ရှိရင်ကျွန်တော်တို့ကဘာဖြစ်လဲဆိုတော့ပင်လယ်ဆားငံကြီးပြန်တက်လာမယ်ဆားငံကြီးတက်လာမယ်ဆိုလို့ရှိရင်မြေတွေစားတဲ့ပေါက်သွားတဲ့ခါကျရင်ကျွန်တော်တို့အဲ့မှာရှိတဲ့လေယာဉ်မြေတွေတခါဆုံးရှုံးပြအောင်ဆိုအဲ့ဒါလေအရေးကြီးပါတယ်ကျွန်တော်မြန်မာနိုင်ငံတို့ဆို ARB မြေလောက်မှာအရင်အရေးကြီးတယ်ဘာလို့ဆိုတော့ကျွန်တော်တို့ကနှစ်တရာတိုင်းမှာခုနပြောတဲ့4ကီလိုမီတာကျော်ကျော်လောက်ကဟာလာကျွန်တော်တို့ကမြေကြီးက
ဒေါက်တာချစ်ကိုကိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်။